ပင်နိုင်ငံကနေကတလုံးနီးယားခွဲထွက်ရေးအတွက်မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့လူမှုဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့စပိန်ဆိုရအနေနဲ့ဆွေးနွေးညှိနှိုင်းပါလို့လည်းဥရောပကော်မရှင်ကတိုက်တွန်းပါတယ်။နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွယ်လို့မရဘူးလို့ဥရောပကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့လွန်လာနေ့မှာပြောပါတယ်။ဒီအချိန်ကစီးလုံးညီညွတ်ရမယ့်အချိန်ဖြစ်ပြီးစိတ်ဝမ်းကွဲပြီးတကွဲတပြားဖြစ်နေရမယ့်အချိန်မဟုတ်ဘူးဆိုပြီးလည်းဥရောပကော်မရှင်ရဲ့ Twitter မှာဖော်ပြထားပါတယ်။မဲပေးမဲ့သူတွေကိုရဲတွေကတားဆီးဖို့ကြိုးစားမှုအတွင်းမှာလူ900နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကာတာလူးနီးယားဒေသအာဏာပိုင်တွေကပြောပါရယ်ခွဲထွက်ရေးမဲခွဲဖို့အတွက်ဒေသဆိုင်ရာလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကိုစပိန်အခြေခံဥပဒေခုံရုံးကဆိုင်းငံ့ခဲ့တာပါဒါပေမဲ့လူမှုဆန္ဒခံယူပွဲကိုတော့မဖြစ်မနေကျင်းပခဲ့တာဖြစ်ပါရယ်မဲယုံတွေပိတ်သိမ်းပြီးတဲ့နောက်ကာတာလူးနီးယားကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အကြီးအကဲကာလစ်ပစ်မွန်ဂါလေလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရက်တီခွင့်ရသွားပြီဖြစ်ပြီးဥရောပသမဂ္ဂအနေနဲ့တခြားနီးလန်းမရှာဖို့ကိုပြောလိုက်ပါတယ်စပိန်ဆိုရဘက်ကတော့ဒါကိုလုံးဝသဘောမတူခဲ့ပါဘူးကာတာလုံးနီးယားလွတ်လပ်ရေးကြေညာမဲ့အရေးကိုကာကွယ်နိုင်ဖို့တရားဥပဒေပေါင်းအတွင်းကနေစပိန်ဆိုရအနေနဲ့အဆုံးစွန်ဆောင်ရွက်သွားမယ်လို့တရားရေးဝန်ကြီးရာဖယ်ကာတလာကဒီကနေ့တနင်္လာနေ့မှာစပိန်ရုပ်သံနဲ့တွေ့ဆုံမိန့်ခွန်းမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ